to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိ9 kilometer 25 32 နဲ့51အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းလိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရွေးခံမယ်ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမှတ်ခံချက်ပေးဖို့လိုတဲ့ကြောင်းရုရှားသမ္မတကပြောပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီး
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်ပြည်သူသမ္မတနိုင်ငံခရီးစဉ်အလွန်ကာလမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးအပိုင်း
နိုင်ငံရေးကဲကတ်ဒေါက်တာရန်မျိုးသိန်းပြောတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဖားကန့်ဒေသမှာနိုင်ငံပြကြလို့လူများပြားသေဆုံးပြီးတဲ့နောက်ဘေးရန်ရဲ့ကင်းရှင်းအောင်ဘာတွေလှုပ်ဆောင်နေလဲဆိုတာအပဝင်းကဘာတဝမ်းကနေရာတချို့မှာဝတ်သက်ရောဂါပြန်ဖြစ်လာနေတဲ့အကြောင်းနဲ့ကလေးတငယ်တွေရဲ့စိတ်ကူးစိတ်တန်အသစ်တွေကွန်မြူနိုင်မှုအတွက်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကပြပွဲတစ်ခုအကြောင်းတွေကိုနားဆင်သွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနိုးကကြီးညာပေးမှာဖြစ်ပါတယ်ဗျာ
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်အရွေးခံမဲ့ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုသမ္မတလောင်းဖြစ်ရွေးချယ်ခွင့်ရရေးဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်အများအပြားရှိနေတဲ့အထက်မှာဒယ်လာဝဲပြည်နယ်ဝိုင်းရက်အထက်လွှတ်တော်အမတ်လက်ဖြစ်အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာဒုသမ္မတဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ဘိုင်ဒန်ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုထိတ်ဆုံးနေရရောက်ခဲ့တာပါ။သမ္မတလောင်းဖြစ်အရွေးခံမှုဒုသမ္မတဟောင်းဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်ထက်မှာတော့အမေရိကန်ပြည်တော်စုရဲ့အခြေခံစံတမ်းမိုးတွေနဲ့ကမ္ဘာအလယ်မှာရပ်တည်ချက်တွေဟာအန္တရာယ်နဲ့ကြုံရတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတထရန့်ကရှင်းနစ်ကြတက်တန်း20အုပ်ချက်ခွင့်ပေးလိုက်မယ်ဆိုရင်တိုင်းပြည်ရဲ့တွင်ပြည်လက္ခဏာတွေအားလုံးခြေခံကျကျပြောင်းလဲသွားနိုင်တဲ့အကြောင်းဒီလိုအဖြစ်မခံနိုင်တဲ့အတွက်ရွေးကောက်ပွဲမှာဝင်ပြိုင်မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အသက်86နှစ်အရွယ်ဒုသမ္မတဟောင်းဘိုင်ဒန်ဟာအများပြည်သူနဲ့ပတ်သက်တဲ့အခမ်းအနားတွေမှာထိတွေ့ရာပွတ်ပတ်နှမ်းရှုပ်တာတွေရှိခဲ့တဲ့ပေါ်ဆွဆွဲဝေဖန်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရတာပါ။နေဗာဒါပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ဘူးသူအမျိုးသမီးတူပါဝင်အမျိုးသမီး9ဦးထက်မနည်းကဆွဆွဲခဲ့တာတွေကိုတော့သူ့ဘဝတခြားလူတွေနဲ့ရင်းရင်းနှီးနှီးဆက်ဆံခဲ့တဲ့အဖြစ်မှုဖြစ်ကာကွယ်ပြောဆိုခဲ့ပေမဲ့ရှေ့လျှောက်စဉ်စဉ်ရင်းရင်းပြုမှုသွားမယ်လို့လည်းပြောဆိုထားပါတယ်။
ဒီမိုကရက်အမတ်တွေအများစုနေရာရထားတဲ့အမေရိကန်အောက်လွှတ်တော်ကနေသူ့ကိုတရားစွဲဖို့ကြိုးစားမယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်အထိတက်ပြီးတရားရင်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။2016ရွေးကောက်ပွဲမှာဝင်နောက်ဆက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယုံရေးတာဝန်ခံတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအထူးစုံစမ်းရမှုရောဘတ်မော်လာရဲ့အစီရင်ခံစာကိုတုံ့ပြန်တဲ့အနေနဲ့သမ္မတကတွစ်တာလူမှုကွန်ရက်ပေါ်မှာရေးသားတာမှာသူ့ဘက်ကဘာပြစ်မှကျူးလွန်မထားဘူးလို့ဆိုပါတယ်။တချို့အချက်တွေကိုထိန်ချမ်းပြီးလူသိရှင်ကြားထုတ်ပြန်ထားတဲ့အစီရင်ခံစာထွက်ခဲ့ပြီးတဲ့နောက်သမ္မတကိုတရားစွဲတဲ့မသိဒီမိုကရက်တွေကြားအခြေအတင်ဆွေးနွေးစရာဖြစ်နေပါတယ်။တရားစွဲဖို့လုပ်ငန်းတွေမဆရင် liberal အတွေးအမြင်ရှိသူတွေရဲ့ထောက်ခံမှုဆုံးရှုံးသွားလိမ့်မယ်လို့ပါတီဝင်တချို့ကစိုးရိမ်နေကြပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီ ပလိုစီကတော့သတိထားဆောင်ရွက်ဖို့တိုက်တွန်းနေပါတယ်။သူ့ဘော်တရားစွဲရင်နိုင်ငံတော်တရားရုံးချုပ်အထိတက်မယ်လို့သမ္မတထရမ့်ကပြောနေပေမဲ့သမ္မတကိုတရားစွဲတဲ့ဆောင်ရွက်မှုတွေကိုတားဆီးပိုင်ခွင့်အခွင့်အာဏာတရားရုံးချုပ်မှာမရှိဘူးဆိုတာအရင်ဖြစ်ရတွေကိုကြည့်ရင်ရှင်းတယ်လို့ဖွဲ့စည်းပုံဆိုင်ရာကျွမ်းကျင်သူရှင်းနေတွေကထောက်ပြပါရယ်သမ္မတအပေါ်လွှတ်တော်ကတရားစွဲတဲ့လုပ်ငန်းတွေမှာဝင်ရောက်ဆွက်ဖက်ပိုင်ခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကလည်း1993ခုနှစ်တုန်းကဆုံးဖြတ်ထားတာရှိပါရယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမှတ်ခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရုရှားနိုင်ငံရှီဗျာဒေသဗလာဒီဗော့စတော့ခ်စကန်မြို့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဝန်နဲ့ဒီနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကဒိန်းနောက်တွေကိုပြောရမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။ပြန်လည်အကျိုးစီးပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်တဆင့်ချင်းဆောင်ရွက်သွားနိုင်တဲ့အကြောင်းလဲရုရှားသမ္မတကအစိုးရပိုင်းထပ်တရင်ထဏာကိုပြောဆိုထားပါတယ်။မြောက်ကိုရီးယားကတော့အမေရိကန်ကတန်ခတ်မှုတွေတဖြည်းဖြည်းလျှော့ချပေးတာနဲ့မျှနျူကလ িয়ার လက်နက်တွေကိုစွန့်လွတ်သွားဖို့လိုလားနေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်တွေအားလုံးကိုစွန့်လွတ်ပြီးအပြန်အလှန်အနေနဲ့ဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်သွားဖို့ လိုလားနေတာဖြစ်ပါတယ်။နှစ်နိုင်နီးပါးကြာမြင့်ခဲ့ရုရှားသမ္မတနဲ့တူးချင်းထိပ်သီးတွေ့ဆုံမှုနဲ့နောက်ဆက်တွဲ90ဖွဲ့ရဲ့တွေ့ဆုံမှုတွေနဲ့ညစာစားပွဲတွေအတွင်းမှာတော့မြောက်ကိုရီးယားခေါင်းဆောင်ကတိတ်စကားများပြောတာမျိုးတော့မရှိခဲ့ပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကတော့ဆွေးနွေးမှုတွေဟာရင်းရင်းနှီးနှီးနဲ့အထိပ်ပယ်ပြေသွားတဲ့အကြောင်းပြောဆိုခဲ့တယ်လို့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့မပြေမလည်ဖြစ်နေတာတွေကိုငြင်းငြင်းချင်းချင်းဖြစ်ရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေစွန့်လွတ်ဖို့လုံခြုံရေးရဘလို့ဂရိခွေမျိုးတွေကိုမြောက်ကိုရီးယားဘက်ကတောင်းဆိုလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ရုရှားသမ္မတကတော့နိုင်ငံတကာအဆင့်ဥပဒေကြောင်းအရအာမခံချက်မျိုးဖြစ်မယ်လို့ပြောဆိုထားပါတယ်
။ကမ္ဘာကြီးပူနွေးလာမှုရဲ့အကျိုးဆက်ရာသီဥတုပြောင်းလဲမှုကိုအများပြည်သူပိုပြီးအာရုံစိုက်လာဖို့ရည်ရွယ်ပြီးတော့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရက်ဆက်ဆန္ဒပြနေကြသူတွေဟာဒီကနေ့မှတော့ဗန်နာရေးဆိုင်ရာလုပ်ငန်းတွေအဓိကရှိတဲ့နေရာတွေမှာပိတ်ဆို့ဆန္ဒပြနေကြပါတယ်။ Extinction Rebellion လို့နာမည်ပေးထားတဲ့အဖွဲ့ကလန်ဒန်အစုချေရာဈေးကွက်ရှိရာသွားတဲ့အဓိကလမ်းမကြီးတစ်ခုကိုပိတ်ဆို့ခဲ့ကြတယ်လို့တချို့ကလည်းအစုချေရာဈေးကွက်ထဲအဝင်တကားရှိမှတားဆီးဆန္ဒပြခဲ့ကြပါတယ်။တချို့ကတော့ Canary Wharf ဘူတာယုံမှာရထားတစ်စီးရဲ့ခေါင်းမိုးပေါ်တက်ပြီးဆန္ဒပြပါတယ်။ဗန်နာရေးလုပ်ငန်းတွေကြောင့်ဖြစ်တဲ့ကဘာကြီးအပေါ်ဆိုးချိုးတက်ရောက်မှုတွေကိုအမှန်အတိုင်းထုတ်ဖော်ပြောကြဖို့တောင်းဆိုတဲ့အနေနဲ့ဗန်နာရေးလုပ်ငန်းတွေအဓိကရှိတဲ့နေရာတွေမှာဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲကစတင်ခဲ့တဲ့ပိတ်ဆို့ဆန္ဒပြပွဲတွေကြောင့်လန်ဒန်မြို့တော်တွေကအဓိကလမ်းမတွေတံတားတွေနဲ့မြေအောက်ရထားတွေရဲ့အသွားအလာအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။ဆန္ဒပြပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်တထောင်ကျော်ကိုဖျန့်ချထားရပြီးဖမ်းဆီးခံရတဲ့ဆန္ဒပြသူကလည်းတထောင်နီးပါးရှိပါတယ်။ဒါပေမဲ့တရားစွဲခံရသူကတော့80လောက်ပဲရှိပါတယ်ရှင
်။ဒီအမေရိကန်အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာဝိုင်းစီစဉ်ရဲ့ကြာသပတ်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိလင်္ကာနိုင်ငံမှာနောက်ထပ်တက်ခတ်မှုတွေကျင်းပနိုင်နေဆိုတဲ့သတင်းတွေကြောင့်ရှေ့လာမဲ့သတင်းပတ်တွေအတွင်းအများပြည်သူသွားလာတဲ့ဘာသာရေးခန္ဓာလေးကိုရှောင်ကျဉ်ကြဖို့ကိုလံဘိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကသတိပေးလိုက်ပါတယ်။တရုတ်ရထားပြီးလူစုလိုက်ပြုံလိုက်ရှိတဲ့နေရာတွေကိုရှောင်ကျဉ်ကြဖို့ဒီနေ့ပဲအမေရိကန်တန်ယုံက Twitter လူမှုကွန်ရက်ကနေသတိပေးလိုက်တာပါ။တင်းကုန်နေတုန်းကအစ်တာပေါ်တော့အတွင်းလူပေါင်း350ကျော်တည်ဆုံခဲ့ရတဲ့အသေးခံဘုံကွက်တက်ခတ်မှုတွေကြုံရပြီးတဲ့နောက်မှာပဲဒရီဖေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တက်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရာဂုကထွက်ဖို့တမန်ကဖိအားပေးတာခံခဲ့ရပြီးတဲ့နောက်မှာပဲကာဝေးဝင်ကြီးဟမ်မာဆူရီဖန်နန်ဒိုကလည်းဒီနေ့ပဲရာဂုကနှုတ်ထွက်သွားပါတယ်။တမန်မန်ဒရီပါလာဆူရီဆနာကတော့ကာဝေးဝင်ကြီးနဲ့ရဲချုပ်ပူချစ်ဂျာဆွန်ဒရာတို့ကိုရာဂုကထွက်ဖို့တောင်းဆိုထားတာပါ။ခရီးရန်ဖျားကြောင်းနေနဲ့အဆင့်မြင့်ဟိုတယ်တွေမှာအသေးခံဘုံကွက်တက်ခတ်မှုတွေမဖြစ်ခင်အိန္ဒိယထောင်လိုင်းကြီးတွေကသတိပေးခဲ့တဲ့သတင်းချက်လက်တွေကိုသူ့ကိုအတိမပေးတဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့သမ္မတကနိုင်ငံကိုရုံးမြင့်တန်ကြားကနေပြောကြားတဲ့မိန့်ခွန်းမှာပြောဆိုခဲ့ပြီးနောက်မှာပဲထိတ်တန့်လုံခြုံရေးတာဝန်ရှိတဲ့သူတွေကိုရာဂုကထွက်ဖို့သမ္မတကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကဲချန်းနဲ့ဒီကနေ့တွေ့ဆုံပါတယ်။နှစ်ဖက်အပြန်အလှန်အကျိုးအတွက်လက်တွေ့ကြတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့တိုးလှုပ်သွားဖို့လိုလာတယ်လို့ဒေါအောင်ဆန်းစုကြည်ကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးတို့အတွက်တရုတ်နိုင်ငံကခိုင်ခိုင်မာမာပံ့ပိုးတဲ့အတွက်လည်းကျေးဇူးတင်စကားပြောခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ရှေ့နှစ်မှာအနှစ်80ပြည့်မဲ့တရုတ်မြန်မာတန်တမန်ဆက်ဆံရေးမှာနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုကိုပိုပြီးခိုင်မာအောင်တဲ့ဘုံတိုးတိုးရေးတို့အတွက်အဖက်ဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ဖက်ကတိုးပြင်သွားခြင်းနဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကလည်းဒေါအောင်ဆန်းစုကြည်ကိုပြောခဲ့တယ်လို့ဆိုပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံလန်းတိဆောက်ရေးကိုလည်းရှေ့တိုးဆောင်ရွက်သွားခြင်းနဲ့လို့ဝန်ကြီးချုပ်လီကဲချောင်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ကောင်းဆောင်နှစ်ယောက်တွေ့ဆုံပြီးမှတော့တရုတ်နဲ့မြန်မာကြားပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးပွဲကိုလည်းတက်ရောက်ခဲ့ပါတယ်။မနေ့ကတော့ဒေါအောင်ဆန်းစုကြည်ဟာဒီတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ထိုင်ဖို့နဲ့တရုတ်မြန်မာနယ်စပ်လုံခြုံရေးတည်ငြိမ်ရေးနယ်စပ်မှာဒီနေထိုင်နေကြတဲ့ပြည်သူတွေရဲ့ဘဝပုံမှန်အေးချမ်းရေးတို့အတွက်တရုတ်ကမြန်မာနဲ့လက်တွဲဆောင်ရွက်သွားမယ်လို့သမ္မတရှီကပြောကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကလည်းနယ်စပ်တည်ငြိမ်ရေးအတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လိုလားခဲ့တယ်လို့တုံ့ပြန်တဲ့အကြောင်းတရုတ်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ခေတ်သစ်ပိုလန်မကြီးဆိုင်ရာအပြည်ပြည်ဆိုင်ရာနီလာကန်ကိုဒီ တရုတ်နိုင်ငံမှာဒေါက်ဆန်စုကြည်တက်ရောက်နေတာဖြစ်ပြီးတော့တရုတ်ခီးစဉ်28ရက်နေ့မှာပြီးဆုံးရင်တော့29ကနေမေလ10ရက်နေ့အထိကမ္ဘောဒီးယားနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကရသားတည်ဆုံမှုတွေမှာတာလီဘန်တွေနဲ့တပုံတွေရဲ့လက်ချက်ကြောင့်တည်ဆုံသူအရေအတွက်ထက်အမေရိကန်နဲ့အာဖဂန်ဆူရတပ်ဖွဲ့တွေကြောင့်တည်ဆုံရတဲ့အရေအတွက်ကပိုများတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။2019ခုနှစ်ပထမ3လပတ်အတွင်းအဆူရကိုထောက်ခံတဲ့တပ်ဖွဲ့တွေလက်ချက်နဲ့အရသားတည်ဆုံသူ305ယောက်ဒဏ်ရာသူ303ယောက်ရှိခဲ့ပြီးတပုံတွေလက်ချက်နဲ့တည်ဆုံသူအရသား229ယောက်ဒဏ်ရာသူ936ယောက်ရှိတဲ့အကြောင်းကုလသမဂ္ဂကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ဒီကြောင်စစ်စင်ရေးကြောင့်တည်ဆုံသူရဲသားတွေအားလုံးကတဝက်ဟာအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ဒါပေမဲ့လည်း2013ခုနှစ်ကစလို့ထိခိုက်တည်ဆုံမှုအနည်းဆုံး3လပတ်ကာလတခုလည်းဖြစ်ခဲ့ပါတယ်။လက်နက်ကိုင်ပြပကတ်ဒီဂျုံနီးယားရဲ့အာဖဂန်နစ္စတန်နိုင်ငံမှာအထက်ခံဘုံကွဲတက်ခတ်မှုကြောင့်တည်ဆုံသူရေးအတွက်ရော့ကျသွားတဲ့အကြောင်းလည်းအစိုးရကဖော်ပြထားပါတယ်။ရဲသားထိခိုက်တည်ဆုံမှုတွေရော့ကျလာတာဟာသက်ဆိုင်ရာဖွဲ့စည်းတွေကရဲသားတွေမထိခိုက်အောင်ကြိုးပမ်းမှုတွေမှာတိုးတက်မှုကြောင့်လား။ဒါမှမဟုတ်ပြပကတ်ဒီမှာပါဝင်နေသူတွေကြားဆွေးနွေးမှုတွေရဲ့ရလဒ်ကြောင့်လားဆိုတာရှင်းရှင်းလင်းလင်းတော့မသိရဘူးလို့လည်းအစိုးရကစားပြုစုသူတွေကပြောဆိုထားကြပါတယ်
။အမေရိကန်ပြည်ထောင်စုမှာဝက်သက်ယောဂကင်းစင်ပပျောက်ပြီလို့ကြေညာခဲ့တဲ့2000ပြည့်နှစ်ထဲကဆိုရင်အတီးပြုတ်နိုင်တဲ့ဝက်သက်ယောဂကူးစက်နေသူအရေအတွက်အမြင့်ဆုံးကိုအခုရောက်နေပါတယ်။နိုင်ငံတော်ပြည်နယ်22ခုမှာဝက်သက်ယောဂဖြစ်နေသူပေါင်းပုံထုံးလေးကအထိ695ယောက်ရှိနေပြီလို့ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမနေ့ကပြောကြားခဲ့ပါတယ်။ယောဂကူးစက်မှုအဖြစ်ဆုံးကနယူးယောက်မြို့ဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကယောဂဖြစ်တယ်လို့အတည်ပြုနိုင်သူ390ရှိပါတယ်။တချို့ကယူးလူမျိုးတွေအများစုနေထိုင်တဲ့ Brooklyn အရပ်မှာဖြစ်ကြပါတယ်။ဝက်သက်ယောဂဟာအင်တန်ကူးစက်လွယ်တဲ့ယောဂဖြစ်ပြီးတော့ယောဂဖြစ်နေသူနှာခြေတာချောင်းဆိုးတာကြောင့်လေကားနေတဆင့်ကူးစက်ကြလေရှိပါတယ်။ဝက်သက်ယောဂအဖြစ်များကြတဲ့ Israel, Ukraine, Philippines နိုင်ငံတွေကိုတွားရောက်ခဲ့ကြတဲ့ကာကွယ်ဆေးထိုးမထားသူတွေစီကနေပြီးတော့ American မှာကူးစက်ယောဂပြန်လည်ဖြစ်ပွားနေတာပါဝက်သက်ယောဂကာကွယ်ဆေးဟာယောဂမဖြစ်အောင်69ရာခိုင်နှုန်းအထိကာကွယ်ပေးနိုင်တယ်လို့ CDC ကပြောကြားပြီးတော့နိုင်ငံသားမတွားခင်ကာကွယ်ဆေးထိုးကြဖို့လည်းအကြံပြုထားပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြန်မွန်တို့ညင်ညာပေးတော့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုပြောပြကြပါမယ်။တရုတ်နိုင်ငံဥဆောင်လုပ်တဲ့ဒုတိယအချိန်မြောက်ရပ်ဝန်းနဲ့ပိုလန်မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေး BRI Forum ကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံနားလည်မှုစာချုပ်လောက်တချို့လက်မှတ်ရေးထိုးတဲ့ပွဲကိုလည်းဒေါန်ဆန်းစုကြည်တက်ရောက်ခဲ့သလိုအခုခီးစဉ်ကနေတရုတ်မြန်မာစီးပွားဆက်ဆံမှုတွေပိုအားကောင်းလာနိုင်တယ်လို့သုံးသပ်သူတချို့ကတော့ရှုမြင်နေကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပေါ်သုံးသပ်ချက်တချို့ကိုတော့ကိုဇော်ထက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဒီနေ့တရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်တွေ့ဆုံခဲ့တဲ့အခါမှာပိုလန်မှစီမံကိန်းကနေနှစ်နိုင်ငံလူမှုဘဝတွေမြင့်တင်ဖို့ချစ်ကြည်ရေးတူမြင့်ဖို့မြမငင်းငယ်ရေးမှာကူညီပေးဖို့နေဆက်တည်ငြိမ်ဖို့ရခိုင်ကနေဆက်ဆုံးဖသူတွေရေးကိစ္စအကူအညီပေးဖို့နဲ့ကုလသမဂ္ဂမှာနှစ်နိုင်ငံပူးတွဲလှုပ်ဆောင်ဖို့အပါအဝင်အချက်တချို့ကိုဆွေးနွေးခဲ့ကြရတဲ့အကြောင်းမြမနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြမဖွံ့ဖြိုးတိုးတက်ရေးနဲ့နည်းပညာပိုင်းဆိုင်ရာအကူအညီတွေအတွက်လည်းတရုတ်အစိုးရကတရုတ်ရွှေဝံငွေ1ဘီလီယံအကူအညီပေးမဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြပေမဲ့အများစိတ်ဝင်စားစောင့်ကြည့်နေတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆွေးနွေးရလို့တော့မကြားသိရသေးပါဘူး။ဒေါန်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့တရုတ်မြန်မာဆက်ဆံရေးဟာပိုပြီးကြီးစက်သွားနိုင်ကြောင်းနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့တရုတ်ပြည်သူသမ္မတနိုင်ငံခီးစဉ်အလွန်ကာလမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးအပိုင်းမှာပိုပြီးတော့ကြီးစက်သွားနိုင်တယ်၊နှိကပ်သွားနိုင်တယ်လို့ကျွန်တော်ကအဲ့လိုယူဆပါတယ်။ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့မြန်မာဆိုးရနဲ့မြန်မာတက်မတော်နဲ့ဖြည့်တွေ့ဆက်ဆံမှုကိုပို့ပြီးတော့ချဲ့ထွန်ဖို့လိုအပ်တယ်လို့မြင်ပါတယ်။မြန်မာဆိုးရအနေနဲ့ရောမြန်မာတက်မတော်အနေနဲ့ရောကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဒီတက်ပို့ပြီးတော့ဖြူဟာမြောက်ဖြည့်တွေ့ဆက်ဆံမှုလိုအပ်တယ်လို့မြင်ပါတယ
်။နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံဦးဆောင်လုပ်နေတဲ့ဒုတိယအကြိမ်မြောက်ရန်ဝန်နဲ့ပိုလန်မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေး BRI Forum ကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုရောက်ရှိနေရပါ။ဒီခီးစဉ်အတွင်းတရုတ်သမ္မတတရုတ်ဝန်ကြီးချုပ်စရဲနိုင်ငံရေးအကြီးအကဲတွေနဲ့တွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးတဲ့ပွဲကိုလည်းဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။ အခုလိုတောင်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်နေချိန်မှာပဲရဲဆိုင်သားရဲ့မြေဆုံစီမံကိန်းကိုအပြီးတိုင်ဖြတ်သိမ်းပေးဖို့အတွက်တောက်ဆုတ်လှုပ်ရှားမှုတွေကလည်းပြည်တွင်းမှာအရှိန်တက်နေတာပါမြေဆုံစီမံကိန်းပြန်မစဖို့အတွက်တောင်ဆန်းစုကြည်အနေနဲ့ပြည်သူနဲ့အခြေလက်ဆွေးနွေးပြီးတရုတ်အစိုးရကိုပြန်လည်ချပြသင့်တယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဥက္ကံကောင်အောင်ခန်းကပြောပါတယ
်။မြေဆုံကြီးကတာနဲ့ပတ်သက်တော့တောင်ဆန်းစုကြည်ကလုံခဲ့တဲ့ချိန်မှာဒီကိစ္စမှာလာတော့လည်းပြည်သူချပြတယ်။သူ့ဘူးနေနေထုတ်ပေါ်ပါမယ်ဆိုရဟာဒါပြီးမှဖြစ်နိုင်တော့မြေဆုံကြီးကတာနဲ့ပတ်သက်ပြီးမှဒီဆွေးနွေးပြီးမှဒီအချက်လက်တွေကိုသဘောမတူတဲ့အချက်လက်တွေကိုတင်ပြဖို့လိုပါလိမ့်မယ်။ဒါတွေကပုံပုံနေနေတင်ပြဖို့ကောင်းပါတယ်ဆိုတဲ့ဟာမျိုးတော့ဆိုတော့တင်ပြဖို့ပါမယ်
။နိုင်ငံတော်တာမြင်ခန့်ဒေါ်ဆန်းစုကြည်ဟာပြည်တွင်းမှာဖွဲ့ထားရဲ့ရန်ဝန်နဲ့ပိုလမစီမံကိန်းအကောင့်တဲ့ဖော်ရေးကော်မတီရဲ့ဥက္ကဋ္ဌအဖြစ်တောင်းယူထားသူပါ။တရုတ်နိုင်ငံဦးဆောင်မဲ့ရန်ဝန်နဲ့ပိုလမစီမံကိန်းမှာနိုင်ငံ60ကျော်ပါဝင်မှာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ပထဝီအနေထားရမဟာဗျူဟာကြရဲ့နေရာမှာရှိရတဲ့အတွက်ပါဝင်လူကြောင်းစီမံကိန်းတွေကိုဆောင်ရွက်ရမှာနှစ်နိုင်ငံကျိုးစည်းဝါမျက်မျက်တတဖြစ်အောင်လုပ်ဖို့လူကြောင်းအဲ့ဒီကော်မတီရဲ့ပထမဆုံးအစည်းအဝေးမှာအတိုင်းအမြန်ဒေါ်ဆန်းစုကြည်ကပြောခဲ့တာပါဒီလိုမြန်မာနိုင်ငံပါဝင်လာဖို့ဆုံးဖြတ်ပြီးရဲ့နောက်ပိုင်းပြည်တွင်းမှာတရုတ်မြန်မာအကျိုးသူဆောင်ရွက်မဲ့စီးပွားရေးအခြေခံစာအုပ်အနေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကလည်းအမျိုးမျိုးထွက်ပေါ်လာပါတယ်ဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်တရုတ်အကောင့်နဲ့ဖော်မတ်စီမံကိန်းတွေဟာတကယ်ပဲအကျိုးရှိနိုင်လားဆိုတာမေးခွန်းတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံမှာအခြေခံစာအုပ်တွေအများကြီးလိုအပ်ပေမဲ့လို့စီမံကိန်းတွေနဲ့ပတ်သက်ရင်နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးလုပ်သွားမယ်လို့မြင်ကြောင်းစီးပွားရေးမူဝါဒရေးရာပညာရှင်ဒေါက်တာအောင်ကိုကပြောပါတယ်
ဒါတော့နှုတ်နှစ်ဖက်အပြန်လာမိရပါဘောနော်သူတို့က propose လုပ်တိုင်းလည်းဒီဘက်ကတော့တက်ခံမဲ့လို့မဟုတ်ပါဘူးနော်ထင်ပါတယ်နောက်တစ်ခုကဒီပြည်တွင်းကစွဲတုံ့ပြန်ရှိတယ်နိုင်ငံသားတွေဆိုအဲဒါကလည်းဘယ်လိုအကျိုးရှိသွားပါဒါပူပေါင်းပါပါဝင်ဆောင်ရနိုင်လဲဆိုတော့လေဒါလည်းရှိဖို့လိုတာပေါ့ဒါလည်းတော့တိတ်ချစဉ်းစားရမှာပေါ့
တရုတ်နိုင်ငံပေကျင်းမြို့မှာဧပြီလ25ရက်ကနေ28ရက်ထိလုပ်နေတဲ့ဒုတိယမြောက်ရန်ဝန်နဲ့ပူလမပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖိုရမ်ကိုနိုင်ငံတော်တိုင်ပင်ခံတဲ့အတူပို့ဆောင်ဆက်သွယ်ရေးလျှက်စစ်ဆွမ်းရင်စီမံဘဏ္ဍာစတဲ့ဝန်ကြီးတွေနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံတမတို့တက်ရောက်ခဲ့ကြပါတယ်အတိုင်ပင်ခံကတော့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟော့ဆင်ဖိတ်ခေါ်ထားတဲ့အတွက်တရုတ်ခီးစဉ်ပြီးရဲ့နောက်မှာကမ္ဘောဒီးယားကိုခီးဆက်မှာဖြစ်ပါတယ
်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းဖိတ်ပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အချင်းပြည်နယ်ဖားကန်ဒေသဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်ဖားကန်ဒေသမှာရှိတဲ့နှောင်ကံပြူချလို့လူများပြားတည်ဆုံးပြီးရပိုင်းအတွင်းမှာအန္တရာယ်ရှိသတိပေးဆိုင်းဘုတ်တွေစိုက်တူထားဖို့လမ်းညွှန်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီလိုသတိပေးရုံနဲ့မလုံလောက်ပဲအေးအေးဆောင်ရွက်တာတွေလှုပ်တင်တယ်လို့ဒေသခံတချို့ကတော့ပြောပါတယ်ဒီကြောင်းကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြခဲ့တဲ့တင်ရအနေကကချင်ပြည်နယ်ဖားကန်ဒေသမှာတက်တန်းလွန်လုတ်ကွက်နဲ့တူးဖော်စဲလုတ်ကွက်ကြားကမြေသားနေရန်ပြူကြပြီးနေရန်ပေါ်မှာရှိတဲ့လုတ်ကွက်ဟောင်းကနုံကန်ကြီးပေါက်ကျခဲ့လို့လူ90ကျော်နဲ့ဆက်ရန်နေရာတချို့မြေမြုပ်သွားခဲ့ပါတယ်။လူနေချင်းအလောင်းတွေကသာပြန်တွေ့သေးတာရှိပြီးရှာဖွေကယ်ဆယ်လုဆောင်နေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုနုံကန်ပေါက်ကျပြီးနောက်ပိုင်းမှာလုတ်ကွက်တွေမှာအနေရရှိတဲ့သတိပေးဆိုင်မှုတွေစိုက်ထူသွားမယ်လို့ကချင်ပြည်နယ်တရံဇာတဝန်ကြီးဦးဒါရှိလဆိုင်ကပြောပါတယ
်ကျိုးပေါက်နိုင်တဲ့ဟာလို့ကျွန်တော်တို့အနေနဲ့ကပြောဖို့လည်းခက်တာပေါ့ဗျာကံနေတော့ရှိတာပေါ့နော်ဒီလိုကနေကံနေတော့ရှိတာပေါ့အဲ့လိုရှိတဲ့ကနေကံရှိတဲ့နေရာတွေမှာကျွန်တော်တို့ကစိတ်ချလုံခြုံအောင်ပေါ့နော်အဲ့ဒါလေးကိုကျွန်တော်စနစ်တကျပေါ့နော်ဆောင်ရွက်ထားဖို့တော့နားညွန်နားခဲ့တယ်အဲ့ဒါလေးတွေကိုတို့ပြအိုက်ပြီးတော့အဲ့အနည်းအနာမှာလုပ်နေတဲ့လုပ်ခွက်တွေရှိခဲ့ရင်လည်းအဲ့ဒီနေရာတွေမှာတို့အများအားဖြင့်တတိပြုနိုင်ဖို့အတွက်တတိပေးဆိုင်ပုတ်တွေလေတတိပေးဆိုင်ပုတ်တွေအဲ့ဒါအန္တရာယ်ရှိတဲ့တတိပေးဆိုင်ပုတ်တွေကိုကိုမြင်တာဖြင့်တအောင်ကတ်ထားဖို့အဲ့လိုလမ်းညွှန်ထားခဲ့တယ
်ဖားကတ်မှာနုံငံပြူကြတာရင်းနဲ့မြေစာပုံပြူကြတာတွေဟာအမြဲလိုလိုဖြစ်ပေါ်နေပါတယ်ဒီလိုပြူကြတာတွေကြောင့်နှစ်စဉ်လူပေါင်းများစွာတည်ဆုံနေပေမဲ့ကြောက်စိမ့်တူးဖော်မှုတွေကတော့ဆက်လက်လှုပ်ဆောင်နေသေးပါတာဝန်ရှိသူတွေဘက်ကသတိပေးဆိုင်မှုတွေစိုက်ထူမယ်လို့ပြောဆိုပေမဲ့ဒီလိုဖြစ်စဉ်တွေမှာအရေးယူဆောင်ရွက်မှုမရှိဘူးလို့ပြောတာကဖားကန်တင်တာကန်ကိုဇော်မူကျော်ပါ
ဒီလိုနုံကံပေါက်တာဒီတစ်ခါမှပေါက်တာမဟုတ်ရာနှစ်စဉ်လို့ပေါက်ကြတယ်ရာအဲ့နှစ်စဉ်လို့ပေါက်ကြတဲ့နေရာမှာလုပ်ငန်းဝင်စစ်တီးဖြစ်တဲ့ကိစ္စဒီအဲ့အဲ့ဆုံးရှုံးတဲ့ကိစ္စအဲဘယ်လိုအရေးယူပါလဲဘယ်လိုဆောင်ရွက်ပါလဲပေါ့နော်ဒါတွေအစိုးရကဘာလို့မလုပ်တာလဲပေါ့အဲ့ဒါတွေပေါ့ဗျာအဓိကဘယ်ရမှလည်းအရေးကြီးတယ်အရေးယူဆိုရယ်လည်းကျွန်တော်တို့မကြားဘူးပေါ့ဗျာအဲ့ဒီလိုမျိုးဖြစ်တာဗျာကျွန်တော်တို့ကဒီလိုအရေးယူဆောင်ရွက်မှုတွေရှိမှကုမ္ပဏီဒီကဒီလုပ်ငန်းဝင်မှာလုပ်ကိုင်နေတဲ့ဝန်ထမ်းတွေစစ်ပြီးဖြစ်အောင်သူတို့ဖြူဆိုင်လာတယ်အဲ့တော့ဘာလဲဆိုတော့အဲ့လိုအရေးယူဆောင်ရွက်မှုတွေမရှိတဲ့အခါကျတော့ဘယ်ဟာပဲဖြစ်ဖြစ်အကုန်လုံးကပေါ်လာလေ
တနင်္လာနေ့ညပိုင်းမှာနှုန်ကန်ပေါက်ကြပြီးနောက်ရက်မှာပဲနောက်ထပ်နှုန်ကန်ပေါက်ကြမှုထပ်ဖြစ်ခဲ့ပါသေးတယ်။2015ခုနှစ်တုန်းကလည်းမြေစာပုံပြိုကျတဲ့အတွက်လူ100နီးပါးတည်ဆုံးခဲ့ပါသေးတယ်ခင်ဗျာ
။ကိုထောင်ခန့်ပြောပြသွားတာဖြစ်ပါတယ်။ခုတစ်ခါတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပေးကြပါမယ်ဗျာ။
ကြည့်ကြရဖြစ်ကြတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းတို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဂျင်ချင်းကမ္ဘာအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးတော်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကိုယ်တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူတော်မှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
တော်ရရှင်နေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လေးလိုင်းစီစဉ်မှာဖောင်ဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဒိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ကျွန်တော်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ပထမတော့ဒီဝက်သက်ယောဂနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။နှစ်စဉ်ဧပြီလရဲ့နောက်ဆုံးသတင်းပတ်ဟာကမ္ဘာကာကွယ်ရေးကာကွယ်ဆေးရသတ္တပတ်ဖြစ်ပါတယ်။ကြောက်ကြီးယောဂါကိုအမြင့်ပြတ်ရှင်းလိုက်နိုင်သလိုပိုလီယိုယောဂါတိုက်ဖြတ်ရေးနိုင်ငံတကာအစီအစဉ်တွေလှုပ်ဆောင်နေပြီးကမ္ဘာပေါ်ကနေလုံးဝအမြင့်ပြတ်ရှင်းသွားအောင်လုပ်နိုင်တင်ခဲ့တဲ့ကူးစက်ယောဂါပို့တစ်ခုကတော့ပြန်ပြီးတော့ဖြစ်လာနေပါတယ်။ Carol Pearson ရဲ့သတင်းလွှာကတော့ကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ခင်ဗျာ
။ဝက်သက်ယောဂါဟာလူသားတွေမှာသာဖြစ်တဲ့ယောဂါမဟုတ်ကြောက်ကြီးယောဂါလို့ပဲလုံးဝအမြင့်ပြတ်ရှင်းပြနိုင်တဲ့ယောဂါမျိုးပါ။ဒါပေမဲ့လည်းတိတ်ကိုထိရောက်ပြီးအန်ဒရယ်ကင်းနဲ့ကာကွယ်ဆေးရှိထားတဲ့ဂျာဂါကိုပဲဝတ်သက်ယောဂါပြန်ဖြစ်လာနေပါတယ်။ဝတ်သက်ယောဂါဖြစ်ပွားတဲ့အခြေအတွက်ဟာဒီနှစ်ပထမ3လအတွင်းမှာကိုပြီးခဲ့တဲ့နှစ်ကတည်းက3ဆပိုများလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အာဖရိကမှာတော့အခြေအနေကပိုဆိုးပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကစာရင်ယောဂါဖြစ်ပွားမှုအဆ900ရာခိုင်နှုန်းတိုးလာတာပါ။ American ကျန်းမာရေး Institute ကဒေါက်တာ Anthony Fauci က
Madagascar has almost 1,000 deaths. It has, you know,
Madagascar မှာတေဆုံးသူ1000နီးပါးရှိနေပြီးထောင်ပေါင်းများစွာယောဂါကူးစက်ခံထားရပါတယ်
။ New York မြို့ Brooklyn အရက်က Hasidic ဂျူးဘာသာဝင်တွေကြားမှာဝက်သက်ယောဂါကူးစက်ပြန့်ပွားတာကြောင့်မြို့တော်ဝန်ကအရေးပေါ်အခြေအနေကြေညာထားရပါတယ်။ကျူတင်ကာကွယ်နိုင်တဲ့ဒီဝက်သက်ယောဂါအမေရိကန်အပါအဝင်ကမ္ဘာတော်မှာပြန်ဖြစ်လာနေတာဟာယောဂါကာကွယ်ဆေးနည်းလာတာကြောင့်ဖြစ်တယ်လို့ American ကျန်းမာရေး Institute ကသတိပေးထားပါတယ်။1960ပြည့်နှစ်တွေမှာကာဝယ်ဆေးပေါ်မလာခင်ကကမ္ဘာတဝန်းလူပေါင်း2သန်းလောက်ဝက်သက်ယောဂါနဲ့တည်ဆုံခဲ့ကြပွဲရှိပြီးအမေရိကန်မှာဆိုတစ်နှစ်ကိုလူပေါင်း3သန်းကနေ4သန်းအထိယောဂါပိုးကူးစက်ခံခဲ့ရပူပါတယ်ဒီယောဂါဘလောက်ဆိုးတယ်ဆိုတာဒေါက်တာအန်သိုနီဖောက်ချီကအခုလိုပြောထားပါတယ
် 1 in 10 children who get infected with measles will get an ear infection.
ကွက်တယောဂါပိုးကူတဲ့ကလေး၁၀ယောက်မှာ၁ယောက်ဟာနားယောဂါဖြစ်ပြီးနားမကြားတော့ဒီဖြစ်သွားနိုင်ပါတယ်။အယောက်20မှာ၁ယောက်ကဥယောင်ငန်းပြားဖြစ်နိုင်ပါတယ်။အယောက်1000မှာ၁ယောက်ဟာကျွန်တော်တို့အခေါ်အုံနောက်ယောင်တင်းတဲ့ယောဂါဖြစ်နိုင်ပါတယ်။အယောက်1000မှာ၁ယောက်ကနေ3ယောက်သေဆုံးနိုင်ပါတယ်။ဝက်သက်ဟာအရေးမပါတဲ့ယောဂါပါဆိုတဲ့အပြောဟာလုံးဝမမှန်ပါဘူး
။နောက်ထပ်ဖြစ်လာနိုင်ခြေတွေကဆင်းရဲတဲ့နိုင်ငံတွေမှာပိုတော့မှစိုးသေးတယ်လို့American Emory တက္ကသိုလ် Emory ယောဂါကာကွယ်ဆေးဌာနက Dr. Walter Orenstein ကပြောပါတယ
် You start off with children who are already at greater risk. They may be malnourished.
ဒီကအနေနဲ့ကျောင်းနိုင်ခြေများတဲ့ကလေးတွေကိုပဲစကြည့်ပါ။သူတို့တွေအာဟာရမပြည့်ဝပဲရှိနေနိုင်ပါတယ်။ခန္ဓာကိုယ်ခုခံနိုင်စွမ်းအားယော့နေနိုင်ပါတယ်။ကိုယ်လေးချိန်ယော့နေပွဲရှိပြီးကျန်းမာရေးစောင့်ရှောက်မှုလည်းမရှိဘူးဆိုရင်ဝက်သက်ကတိတ်ကိုအနေနဲ့ကြီးပါတယ်။
ကာဝယ်ဆေးလည်းထိုးမထားဘူးယောဂါပိုးရှိသူနဲ့လည်းထိတွေ့မိပြီဆိုရင်တော့ဝက်သက်ယောဂါကူးစက်ဖို့90ရာခိုင်နှုန်းအလားအလာရှိတယ်လို့အမေရိကန်ယောဂါပိုးထိန်းချုပ်ရေးဌာန CDC ကဒေါက်တာရီဘက်ကာမာတင်ကပြောပါတယ်
So it's very infectious. And so the it will find
တိတ်ကိုကူးစက်တတ်တဲ့ယောဂါပါဝတ်သက်ကာကွယ်ဆေးထိုးမထားဘူးဆိုရင်ဘယ်သူကိုမဆိုကူးနိုင်ပါ रे
ယောဂါဘူးကာကွယ်ဘူးအဖြေကတော့ဝတ်သက်ကာကွယ်ဆေးနှစ်ကြိမ်ထိုးဖို့ပါယောဂါအကြောင်းရောကာကွယ်ဆေးအကြောင်းကိုပါမိဘတွေကိုပညာပေးဖို့လိုပါ रे ဒန်းတူအရေးကြီးတာကတော့ဝတ်သက်ယောဂါကာကွယ်ဆေးကိုကဘာတော်အားမှာရနိုင်ဖို့အတွက်ဦးစားပေးလှူဆောင်ဖို့ပဲဖြစ်ပါ रे ခင်ဗျာ
ကဘာတော်နေရာတချို့မှာဝတ်သက်ယောဂါပြန်ဖြစ်လာနေတဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြတော့တာဖြစ်ပါတယ်အခုတခါတော့ကလေးငယ်ရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်ကယ်လီဖိုးနီးယားပြည်နယ် Orange မြို့နယ်မှာကလေးနဲ့အရွယ်ရောက်လူငယ်တွေအတွက်ပြာပွဲတစ်ခုကျင်းပပြီးတော့စိတ်ကူးတစ်တေဖန်တီးနိုင်ဖို့လှုပ်ပေးခဲ့ပါတယ်ဒီပြာပွဲကနေလူငယ်တွေကိုသိပ္ပံနဲ့အမှုပညာနယ်ပယ်မျိုးစုံဆိုင်ရာစိတ်ကူးစိတ်သန်းတစ်တေကွန်မြူနိုင်ဖို့အခွင့်အလမ်းမျိုးစုံဖွင့်ပေးထားတဲ့အကြောင်းဗီဒီယိုသတင်းတော့အာဘဟိုမာသတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါကယ်လီဖိုးနီးယားပြည်နယ် Orange မြို့ကစိတ်ကူးစိတ်တမ်းကောင်းအောင်လုပ်ပေးစေနိုင်တဲ့ပြပွဲမှာအသက်အရွယ်မရွေးလူငယ်တွေအတွက် STEM လို့တကောက်ခေါ်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်ချာအပြင်အမှုပညာကိုပါလေ့လာခွင့်ပေးလိုက်ပါတယ်ဒီပြပွဲမှာကလေးတွေနဲ့မိသားစုတွေအတွက်လက်တွေ့လုပ်ငန်းပေါင်း100ကျော်ကိုချပေးထားပြီးဒီနှစ်မှာပရိသတ်5သိန်းကျော်လာရောက်ခဲ့ပါတယ်ကွန်ပျူတာအသစ်တစ်လုံးကိုအစကနေတိဆောက်ခဲ့တဲ့ဆယ်နှစ်အရွယ် Logan Crawford က
The microchips have ways of sending
microchip တွေမှာအမိန့်ပို့ပေးတဲ့နည်းတွေရှိပါတယ်။ဘယ်ဘက်ကိုလှည့်သွားခြင်းလဲဆိုတာမျိုးအမိန့်ကိုချက်ချင်းအမြန်ပို့ပေးနိုင်ပါတယ်။ကွန်ပျူတာကနေအဓိကဗဟိုနေရာကိုဘယ်ဘက်လှည့်သွားခြင်းလဲလို့ပြောလိုက်တာနဲ့အရုပ်ကလည်း live လှုပ်သွားမှာပါ
။ဒီနှစ်ပြပွဲမှာဆွဲဆောင်မှုအရှိဆုံးကတော့ video games တွေကိုဘယ်လိုဒီဇိုင်းဆင်ဖန်တီးယူရလဲဆိုတာလေ့လာနိုင်တဲ့ programming နဲ့ coding ပြကန်းပါeSports management အဖွဲ့ကဒီကထာ Catherine Amor Kastek က
By video gaming itself the stereotype is you're wasting your life
video game ကစားတာကိုအချိန်ဖြုန်းတာလို့လွယ်လွယ်ပဲပြောလို့ရှိပါတယ်ဘဝအတွက်တန်ဖိုးရှိတဲ့အလုပ်မဟုတ်ဘူးပေါ့လေဒါပေမဲ့တကယ်တမ်းမှာကဘဝအတွက်အများကြီးကိုလေ့လာနိုင်ပါတယ်ရှေ့ရီအလုပ်ကိုင်းလမ်းကြောင်းဆိုတာကလည်းအမျိုးစုံရှိတယ်လေပညာသင်စုနဲ့တက္ကသိုလ်ရောက်သွားတာပဲဖြစ်ဖြစ်ဒီကွန်ပျူတာနဲ့ပတ်သက်တဲ့အလုပ်ရတာပဲဖြစ်ဖြစ်အသုံးဝင်တယ်လေ
ဒါအပြင်မိဘတွေကလည်းဒီပွဲကသူတို့ကလေးတွေအတွက်သိပ္ပံနဲ့အမှုပညာမှာစိတ်လူရှာမှုဖြစ်စေတယ်လို့ဆိုပါတယ်ဒီပွဲကိုရောက်လာတဲ့မိခင်တူဖြစ်တဲ့မာရီယာအကော့စတာက
ဒီပြပွဲကိုအရင်သဘောကျပါတယ်အခုဆိုရင်၃နှစ်မြောက်ရောက်လာတာပေါ့ဒီ STEM သိပ္ပံနဲ့ဤပညာပြပွဲကနေကိုဝင်ကျင်တဲ့ club အသင်းတွေအဲ့လိုမျိုးတွေအတွက်သတင်းအချက်အလက်တွေရနိုင်တာကြောင့်သဘောကျမိတာပါ
ဒါအပြင်Media Arts Center Anna အဖွဲ့ကညွှန်ကြားရေးမှူး Victor BM ကလည်းတချို့လူတွေကအမှုပညာနဲ့ခပ်ဝေးဝေးမှနေခြင်းပေမဲ့ဒီပြပွဲကြောင့်သူတို့အမှုပညာဝါသနာအထုံနဲ့ပြန်ချိတ်မိသွားကြတယ်လို့ဆိုပါတယ
် Sometimes they're told oh you're not going to make any money doing that or if you
လူငယ်ဘဝမှာပြောကြလိမ့်ရှိပါတယ်မင်းဒီအမှုပညာအလုံးနဲ့ဝင်ငွေကောင်းမှာမဟုတ်ဘူးဆိုတာမျိုးပေါ့ဒါမှမဟုတ်လေအမှုပညာကိုကိုကဝါသနာပါရင်တော့မှအသက်မွေးဝမ်းကြောင်းလုပ်ဖို့ဆိုရင်အမှုပညာကိုဆက်ပြီးမလို့တော့တာမျိုးဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီပြပွဲမှာလူတွေရဲ့ရင်ထဲကဝါသနာအထုံကိုပြန်အချိတ်ဆက်ဖြစ်သွားစေပါတယ်ကျွန်တော်တို့စစ်တမ်းတွေအများကြီးကောက်ခဲ့ပြီးတည်ထားပါတယ်ဒီလိုမလာခင်လူတွေကိုနေ့စဉ်ဘဝမှာအမှုပညာကိုဘယ်လောက်တန်ဖိုးထားတယ်လဲလို့မေးလိုက်ရင်ငါးမှတ်မှတမှတ်ပဲပေးကြပါတယ်ဒါပေမဲ့ဒီလိုလာပြီးကြည့်ပြီးသွားရင်တော့ငါးမှတ်အပြည့်ပြောင်းပေးသွားကြပါတယ
်အရင်တုန်းက Youth Expo လူငယ်ပြကန်လို့ဆယ်စုနှစ်တွင်တည်းချီခေါ်ခဲ့ရကနေအခုတော့စစ်ကူးစေတန်ကောင်းကြီးပြပွဲလို့ပြောင်းခေါ်လာတာခုနှစ်နှစ်ရှိလာခဲ့ချိန်မှာ2019ခုနှစ်ရဲ့ STEM ခေါ်သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်ကြားမြင့်တင်ရေးဆောင်ဖို့ကြောင့်ဒီနှစ်ပြပွဲမှာပြည်သက်အများဆုံးကိုဆက်ဆောင်နိုင်ခဲ့ကဖြစ်နိုင်တာဖန်တီးအတိုင်းဝိုင်းကိုလည်းချဲ့ထွင်နိုင်ခဲ့ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့ညပိုင်းအတန်းလွင့်အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ်အစည်းအဝေးတွေကိုတော့ line number 25 30 minute နဲ့ 51 တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ်အစည်းအဝေးတွေမှာဆိုရင်တော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်နဲ့အတူ
တိုက်ရင်အားမရှိတဲ့တိုင်းရင်သားဒါမှမဟုတ်ရင်တိုင်အာနေလေတိုင်ရင်သားထဲမှာဟုတ်လက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လေလို့ရှိရင
်အပတ်စဉ်တိုင်ရင်သတင်းတော်အစီအစဉ်ကိုလည်းနားဆင်သွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့လေကြောင်းနာရာအကြောင်းအပိုင်းနှစ်ကိုတင်ပြပေးသွားမှာပါလေကြောင်းနာဖြစ်ရခြင်းနောက်ထပ်အကြောင်းရင်းတွေဖြစ်တဲ့စုံစုံနာအကောင်ထိခိုက်ရှာနာနဲ့အတန်အိုးရောင်တာတွေကိုအချိန်မီမကုသရင်ပြင်းထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်တယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကဆိုနေကြပါတယ်ဒီစုံစုံနာအာကောင်တိရှာနာဖြစ်တာနဲ့အတန်အိုးရောင်တာတွေဘာကြောင့်ဖြစ်ရပြီးဘယ်လိုကာကွယ်ကုသနိုင်ပါသလဲဒီကြောင်းကိုတော့နားနှာခေါင်းလည်ကြောင်းအထူးကဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคนานาคาเลเจ้าทุกข์ศาสวันจีดรไทโตครับเราเจอดีเลเจ้านาผิดตาเนี่ยปัดเสร็จพี่แล้วพี่เนี่ยตะคอกก็ပြောแก่ในญามาดีอาดียองนารุนาวอากองนารารุนาวดีกินซาเนี่ยปัดเสร็จพี่แล้วเจอกากวยနိုင်เนี่ยนี้ดิกูอธิกပြောแก่จ๋าเลยบ่เสียเนาะดีตะคอกတော့เสียเองดีซูซูนาเยนอกตะคอกดีอาอากองมาที่ไก่ชะนาผิดตาอายุสุราปองบ่เนาะนาวอสันโอยองนาดิบ่บลูกากวยနိုင်มั้ยเลยสรเอาเสร็จเปอมาผิดไปเลยเสียအဲ့ဒီခါကျတော့ဒီစုံစုနာနဲ့ပတ်သက်ပြီးတော့ဘလို့ကာကွယ်တဲ့နည်းတော့စပြီးတော့ပြပြပေးပါလားဆရာကြီ
းစုံစုနာကတော့အများကြီးကလေးတွေမှာဖြစ်တတ်တယ်၃နှစ်၅နှစ်ကြီးရမှာလေအငငယ်လေးကတကယ်လို့၃လတခါ၄လတခါ၅လတခါကျညာရယ်စုံစုနာရယ်နော်မိခင်ကာကွယ်စီထိုးတဲ့ချိန်မှာလေမထိုးရတဲ့ကလေးတွေကအဖြစ်များပါတယ်နောက်တော့ခုကကြားတဲ့ကလေးတွေပေါ့နော်အဲ့လိုကလေးဖြစ်ပြီးဆိုလို့ရှိရင်ပထမကာကွယ်ဖို့ကတော့ကာကွယ်စီထိုးရမှာပေါ့နော်အနောက်ကတော့စောစောတိဖို့လိုတယ်တကယ်ပြပြဆိုရှင်ကျွန်တော်တို့ကအញ្ញံဆုံးပြည်စီဝါစေထိုးရှင်လဲကောက်ကွယ်နိုင်ပါတယ်ဒါမှမဟုတ်ရှင်တိတ်များဝါလို့ရှင်သူကဘာဖြစ်တယ်လဲဆိုတော့လေပြောဝါအသာအိုးရောက်ပြီးတော့ဒီတီးရဆလတ်တယ်လေမဲမဲဆလတ်တယ်ကွာပြီးတော့အသက်ရှူပြုံပိတ်ပြီးတော့ကလေးရသေးတတ်တယ်နောက်တစ်ခုသေးတတ်တာပါဆိုဒီတီးရတောက်ဆင်ကြောင့်မလို့နှလုံးကိုတတိကာတိုက်တရားတတ်တယ်နှလုံးရောင်တော့အသက်ရှင်မပိတ်ပဲနဲ့အဖျားတိတ်မတက်တော့ဘဲနဲ့နှလုံးရောင်တော့နှလုံးရက်ပြီးတော့ပေးရတာပဲအဲဒါကိုကျွန်တော်ကအသက်ရှင်ပြောမပိတ်အောင်ကာကွယ်တဲ့အနေနဲ့အသက်ရှင်ပြောလေအရေးပေါ်ဖောက်ကြတယ်လေဖောက်ကြရင်တခုတည်းနဲ့ကာကွယ်တာမဟုတ်ဘူးနှလုံးကမမထိအောင်အဲဒီတီးရကိုတောက်ဆင်ထိုးရတာပေါ့နော်ဒါအဲ့ဒါအမြန်ဆုံးလုပ်ပါပါအဲဒါအမြန်ဆုံးတင်ရတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့စုံစုနာမှာရေးကြည့်တော့စောစောသိဖို့ဆိုရင်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာ
ဟုတ်တယ်အဲ့ဒါကတော့ကလေးကပြင်းချရတာပူချရတာမကြတော့နောက်တော့ပစက်ထဲမှာဟာကြည့်လို့ရှိရင်လေအဖြူကွက်တွေဖြစ်တယ်ဖြစ်ပြီးတော့အသက်ရှူရခါကျအတန်မီလာတယ်ကွီးကွီးကွီးအတန်မီလာတယ်အမ်ကလေးကိုကြည့်လိုက်လို့ရှိရင်ကလေးကအရန်ကိုတောက်ဆစ်ဖြစ်တယ်ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာဒီထိခိုက်ရှာနာတွေပေါ့အယိုးစုတာပါဝင်လေအဲ့ဒါအတွက်ကာကွယ်ဖို့ရော
အဲ့ဒါကတော့ကျွန်တော်တို့မြန်မာပြည်မှာကတော့အများကြီးအစားအသောက်ကနေပြီးတော့ပဲအယိုးစုတာဖြစ်ဖြစ်တဲ့ကြောင့်ကျွန်တော်ကအစားချက်တဲ့ပုံစံကနည်းနည်းပြောရမယ်။ငားရပါလိမ့်ဆိုလို့ရှိရင်နိုင်ငံသားမှာဆိုလို့ရှိရင်ယူမထည့်ဘူးလေ။ကျွန်တော်ကယူနားကတော့စုတ်ပြီးစားတတ်တဲ့အကျင့်လို့နောက်တော့ယူကိုထည့်ပြီးတော့ပွေပြီးတော့လေမွေးငားလိုချက်လိုက်ပြီးတော့မွေးငားအနေမှာဆိုငားယူပါတတ်တယ်။အဲဒီယူပါတတ်တဲ့နေရာလေးကိုနားရင်သတိထားစားဖို့ရတယ်။နောက်တော့ခုနချက်တဲ့ပုံစံကြီးပဲမဟုတ်ဘူး။အစားစားရင်ကိုမစတော့ဇာတ်များရောစာအုပ်ယူမဆိုင်ပဲနဲ့အဲ့လိုမစားဘဲနဲ့ဒီချောင်းရွေးထုတ်ပြီးတော့မှစားရင်တော့ရပါတယ်နောက်တစ်ခုကတော့ဇက်ထဲမှာပထမဆုံးရှာနေတယ်ဝိုင်းဝိုင်းနဲ့အယိုးတွေ့လာတတ်တယ်အဲ့ဒီဟာမျိုးကြလို့ရှိရင်တော့သိတတ်ပါတယ်ကမ္ဘာကရွေးချလိုက်ပြီးဆိုရင်တော့အဲ့ထဲမှာရောက်သွားပြီဆိုရင်စူးပြီးသွားပြီပေါ့နော်စူးပြီးသွားပြီဆိုရင်အဲ့ဒါကိုလက်နဲ့မနှိုက်ဖို့ရည်ကြီးတယ်စူးတွေကဟိုဟာဒီကမျိုးဟိုဟာဒီကနှိုက်တော့အဲ့ဒါကြီးဟာတခါကျအယိုးမကျစေနဲ့အယိုးကပူတော့မြုပ်ငင်သွားလို့ရှိရင်နောက်ပြေးသွားတယ်တဲဆင်းသွားတယ်ဒီလိုအပေါ်ရမယ်စုလို့ရှိရင်အ ယူကပြီးမတည်လို့ရှိရင်တော့အနာကျက်တဲ့ဆေးတော့ပြီးပြီးသွားစီနဲ့တောက်လို့ရှိရင်ယူကလည်းပြန်ကြသွားနိုင်ပါတယ်ဒါပေမဲ့ယူကျန်ကြတာကိုစောက်မဲ့စားကျွန်တော်စီလာပြီးတော့ယူထုတ်ကြတာများပါတယ်အခုကျတော့မှန်ကြောင်းတစ်ပိုင်းရှိပြီဆိုတော့လေမှန်ကြောင်းနဲ့ကြည့်ပြီးတော့ယူထုတ်ကြပါတယ်ဒါတောင်မို့ရှိရင်ကလေးတွေကိုလေဥမာအဖြစ်စူးတတ်တဲ့အရွယ်ဟိုပါဇက်ထဲကိုခဲတံတွေကိုထည့်ပြီးတော့လေကစားကြတယ်ကစားကြပေါက်ကုန်လဲတော့ဖြစ်စီစူးမိတာပါနော်ဆုံးမီတော့ဒီထက်အာကောင်ပြေးပြီးတော့ချုပ်အောင်တက်တယ်နောက်တစ်ခုကဒီအာကောင်ထဲမှာလည်းအနာတွေဖြစ်ကြတာပေါ့နော်အဲဒါကြောင့်မို့ဒီကလေးတွေကိုဒီပါဇက်တွေမှာထည့်ပြီးတော့လေကစားရတယ်ဘီလုတ်တွေကိုရေးရေးအများကြီးကလေးတွေကကျုပ်စုတာများရပါတယ်ဟိုလူကြီးတွေကအယိုးစုတာ
ဟုတ်ကဲ့နောက်တစ်ခုတော့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ပါဆရာကြီးကာကွယ်နိုင်မယ့်အနေထား
အတန်အိုးကတော့အများကြီးဖြစ်ကတော့ပိုးဝင်လို့ရောင်တာရှိတာပေါ့နော်ဒါတူတူကြောင့်ပိုးဝင်လို့ရောင်တာရှိတယ်ဒါမှမဟုတ်ရှင်အတန်အိုးကပိုးမဝင်မယ်နဲ့စကားပြောများလို့အတန်အိုးရောင်တာရှိတာ။နော်အတန်အိုးပိုးဝင်တာကတော့ညာပြည့်သိမကြဘူး။တော့တပတ်လောက်ပဲကြာတော့။ဒါကြောင့်မလို့အတန်ဝင်နေဆိုလို့ရှိရင်တော့ပုံပတ်တဲ့ဂျိုလို့ရှိရင်ကျွန်တော်တို့ကပြရဖို့ပေါ့နော်။သူပြည့်အတန်အိုးရောင်တတ်တဲ့လူတွေကအတန်အိုးနဲ့လုံးခေစားတော့တဲ့လူတွေပေါ့နော်။တချို့တွေကကြောင်ဆရာမတွေတချို့ကဟိုပဲလို့တဲ့လူပေါ့လို့အဲ့လိုဆိုလို့ရှိရင်သူတို့ခီးပြေးဖို့ကတော့ကာကွယ်ဖို့ကတော့ကိုယ်ချနာနေတဲ့ခါပေါ့နော် virus infection ရတဲ့ခါ upper respiratory virus ရတဲ့ခါကိုယ်အတန်အိုးကိုသိပြီးတော့လေမလှုပ်ရှားဖို့ရည်ကြီးတယ်အဲသိလှုပ်ရှားမိလို့ရှင်အတန်အိုးကကိုယ်ကပိုးဝင်တော့အဲ့ဒါကြောင့်မလို့အဲဒီအချိန်မှာသုတ်ကူးတော့ဖြစ်တဲ့အချိန်မှာကိုယ်လှုပ်လှုပ်တဲ့ခါကျရင်အတန်ကလှုပ်လှုပ်လေးဖြစ်ဆိုရင်ချင်းပြီးခါဖို့ပြောတာနော်အဲ့ဒါဆိုကာကွယ်နိုင်ပါလား
ဟုတ်ကဲ့ဆရာဒီအတန်အိုးရောင်တာအတွက်နောက်ထပ်ရောကာကွယ်နိုင်တဲ့အနေအထားတွေရှိသေးလားဆရာ
အော်ဟုတ်ပြီအတန်အိုးကိုမရောက်အောင်အပေါ်ညာလေးကအာဒီတို့အကောင်လေးရောင်တဲ့ချိန်မှာဟိုရက်ထက်ပိုလာလို့ရှိရင်မဗိုင်းရပ်စ်ကလည်းဘက်တီးရီးယားဖြစ်လာတယ်နော်အဲဒီဖြစ်လာတဲ့ခါကျရင်ကျွန်တော်ကမမကနာပဋိဇီဝစီပြေးလိုက်လို့ရှိရင်ဒီမှာအကောင်ဟိုကိုကာကွယ်နိုင်ပါ
တယ်ဟုတ်ကဲ့ဆရာကြီးနောက်ဒီရေခဲရေတောက်တာမျိုးတို့အဲကွန်ထိတာမျိုးတို့အဲ့ဒါတွေရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ပါတယ်တခါလေးကြားလို့ရှိရင်ကျွန်တော်ပြောတဲ့ဟိုအကောင်ရောင်တဲ့လူကအတန်အိုးကလည်းတွဲပြီးတော့ဖြစ်တတ်တဲ့ကြောင့်မလို့အချို့ကြော်တွေအတော်တွေကိုယ်နဲ့မတည့်တဲ့အရေးကြီးရလဲအသာအိုးပါဆက်ထပ်ပြီးတော့တောင်းဝင်သေးတာပါ
ဟုတ်ကဲ့ဆရာဒီအဲကောင်းကရောပတ်သက်မှုရှိလားဆရာ
အဲဟုတ်ကဲ့အဲကောင်းကအေးကြောင့်မလို့အေးကို exclusion ကိုရတဲ့မတည့်တဲ့လူတွေကြတော့အဲကောင်းတိုက်တကြအဲအောက်မှာမနေသင့်ပါဘူးအဲဒါကြောင့်ကတော့အာကောင်းကြီးရပုံဘူးကတော့အသာမဝင်သွားတော့ပါလေဒါမှမဟုတ် allergic pharyngitis ဆိုတာရှိတယ် allergic rhinitis ဖြစ်တယ်လို့နှာခေါင်းနဲ့မတည့်တဲ့ဖြစ်တယ်လို့မျိုးဒီအတန်အိုးလေးကြောင့်တက်တဲ့လူတွေရှိတတ်ပါတယ်အဲ့ဒါကတော့အဲကောမှာပါတဲ့ပုံမတော့ပုံပေါ့အေးရွတ်မှုအဖုံမှုလို့ရတယ်အတန်အိုးကြောင့်တက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလေကြောင့်နာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
generally ကတော့လေကြောင့်နာတတ်တဲ့လူကသူ့ကိုအမြဲတမ်းသတိထားပြီးတော့ဖြစ်တတ်တဲ့ဟာကိုလေအနေထိုင်ရှောင်လို့ရှိရင်ကိုဖြစ်တဲ့ frequency နည်းသွားနေနေနောက်ပိုင်းကျလို့ရှိရင်ကိုယ်ရစစံတက်လာလိမ့်မယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ
ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ဂျမအီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းရင်တဲ့အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါမြန်မာပြည်မှာ2005ခုနှစ်ကစပြီးတော့လူနေမှုအဆင့်တန်းပြောင်းလဲလာပုံကိုကမ္ဘာ့ပံအုပ်စုဘူစင်းအင်းအဖွဲ့နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးစတဲ့အဖွဲ့အစည်း၃ခုကပူးတွဲစစ်တမ်းထုတ်ပြန်ထားပါတယ်ဒီကြောင်းကိုဦးအောင်ခင်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
အန်အယ်ဒီအစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူနေမှုအခြေအနေတိုးတက်လာတယ်လို့လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့ကမ္ဘာ့ပံအုပ်စုရဲ့စစ်တမ်းမှာဖော်ပြပါတယ်အစိုးရဗဟုသရင်အဖွဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့ကမ္ဘာ့ပံအုပ်စုတို့ပူးပေါင်းလေ့လာတဲ့စာမျက်နှာ200ကျော်ရှိတဲ့စစ်တမ်းဖြစ်ပါတယ်ဗဟုသရင်အဖွဲ့က2016နှစ်ကုန်က2019နှစ်ကုန်အထိတစ်နှစ်လုံးကောက်ယူတဲ့စာရင်းစရာတွေဖြစ်ပါတယ်မြို့နယ်ပေါင်း296နယ်ကအိမ်ဆောင်စုပေါင်း13000ကျော်ကိုတွဲဆုံမေးမြန်းလို့ရတဲ့အချက်အလက်တွေပါအလို့အကင်ဝင်ငွေနဲ့ကုန်ကျစရိတ်ကိုမှတ်တမ်းတင်ထားပါတယ်လူနေမှုဘဝမှာအဓိကကျတဲ့အခြေခံလိုအပ်ချက်တွေပြောင်းလဲလာပုံကိုဖော်ပြပါတယ်ဥပမာလျှက်စစ်မီတာအသုံးပြုတာကိုကြည့်ပြီးလူနေမှုတိုးတက်ပုံကိုပြပါတယ်နေရောင်ခြည်ဆိုလာနည်းပညာသုံးစွဲမှုဓာတ်အားလိုင်းတိုးချဲ့မှုတွေကြောင့် တင်အောင်စုတွေမှာလျှက်စစ်ပစ္စည်းအမျိုးမျိုးသုံးစွဲလာကြပါတယ်လျှက်စစ်မီသုံးနိုင်တဲ့နေရာတွေမှာညာဘက်အထိအလုတ်လုပ်နိုင်ကြပါတယ်ကျေးလည်မှာနေရောင်ခြည်ဓာတ်အားသုံးသူဥယျာဉ်ဟာသုံးပုံတပုံလောက်အထိရှိလာပါတယ်2010ကတော့နေရောင်ခြည်ဓာတ်အားအသုံးပြုသူမရှိသလောက်ရှားပါခဲ့ပါတယ
်ဓာတ်အားလိုင်းကွင်းရက်ကို2015မှာတိုင်းပြည်လူဦးရေ34ရာခိုင်နှုန်းအသုံးပြုခဲ့ပေမဲ့2019ရောက်တော့သုံးဆွဲသူလူဦးရေ42ရာခိုင်နှုန်းအထိတိုးပွားလာပါတယ်။လက်ကင်ဖုံးအသုံးပြုသူတိုးပွားလာတဲ့အတွက်ဆက်သွယ်မှုများပြားလာပါတယ်။အင်နောင်စုဦးရေရဲ့85ရာခိုင်နှုန်းဟာ2019မှာအနည်းဆုံးလက်ကင်ဖုံးတစ်လုံးပိုင်းဆိုင်တယ်လို့ဖော်ပြပါတယ်။ဘဏ်လုပ်ငန်း၊ပညာရေး၊ကျန်းမာရေးနဲ့စီးပွားရေးလုပ်ငန်းတွေမှာလက်ကင်ဖုံးခေါ် mobile phone ဟာအသုံးဝင်တာမို့အသုံးများမှုနဲ့တိုးတက်မှုဆက်ဆက်နေတယ်လို့ဆိုပါတယ်။မိုဘိုင်းဖုန်းအသုံးအနည်းဆုံးဒေတာဟာရခိုင်နဲ့ချင်းပြည်နယ်ဖြစ်ပါတယ်။ဒါပေမဲ့မိုဘိုင်းဖုန်းရှိသူတိုင်းဟာကမ္ဘာနဲ့ဆက်သွယ်နိုင်တဲ့အင်တာနက်ကွန်ရက်နဲ့ချိတ်ဆက်ထားတာမဟုတ်လို့ဒီနေရာမှာအားနည်းနေပါသေးတယ်
။လျှက်စစ်ဓာတ်အသုံးဆွဲမှုကိုလိုက်ပြီးအိမ်သုံးလျှက်စစ်ပစ္စည်းသုံးဆွဲမှုလည်းများပြားလာပါသေးတယ်။ TV မော်တော်ဆိုင်ကယ်သုံးဆွဲမှုဟာလွန်ခဲ့တဲ့10နှစ်ကျော်အတွင်းသိသိသာသာတိုးပွားလာပါသေးတယ်။2005မှာ TV ပိုင်နဲ့အင်းအောင်စု25ရာခိုင်နှုန်းလောက်သာရှိပေမဲ့2019ကိုရောက်တော့မိသားစု54ရာခိုင်နှုန်းဟာ TV ပိုင်ရှင်ဖြစ်လာပါတယ်။မော်တော်ဆိုင်ကယ်မှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်။2005မှာမော်တော်ဆိုင်ကယ်ပိုင်ရှင်မိသားစု10ရာခိုင်နှုန်းသာရှိပေမဲ့2019ရောက်တော့54ရာခိုင်နှုန်းအထိတိုးပွားလာပါတယ်။စပိန်စီးသူဥယျာဉ်ကတော့ကျဆင်းလာတယ်လို့ဆိုပါတယ်။မြို့တွေမှာကားပိုင်ရှင်ဥယျာဉ်တိုးပွားလာပါတယ်။2005ကအင်တောင်စု20မှာကားပိုင်သူတဦးရှိပေမဲ့2019နဲ့ရောက်တော့2ဦးရှိလာပါတယ်
။တရင်အချက်လက်သိရဖို့ရေဒီယိုကိုအားကိုးခဲ့တဲ့ပြည်သူတွေဟာ TV ကိုလည်းဦးစားပေးလာကြပါတယ်။2005ကနေ2014အထိရေဒီယိုသုံးဆွဲသူဦးရေတိုးပွားလာပေမဲ့2014နောက်ပိုင်း TV နဲ့လက်ကင်ဖုန်းကိုသုံးဆွဲသူများပြားလာတယ်လို့ဆိုပါတယ်။ဓာတ်အားလိုင်းကွန်ရက်နဲ့ဆက်သွယ်နိုင်တဲ့နေရာဒေသတွေမှာရေကဲတတာထမင်းချက်အိုစားတဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေကိုအသုံးပြုလာကြပါတယ်။နေရာဒေသရာသီဥတုနဲ့လူမှုစီးပွားရေးအခြေအနေကိုလိုက်ပြီးအိမ်ဆောက်ပစ္စည်းတွေကွဲပြားသွားပါတယ်။ဒါပေမဲ့အိမ်မိုးတူပြားသုံးတဲ့အိမ်အောင်စုဥယျာဉ်တိုးပွားလာပါတယ်။2005မှာအိမ်မိုးတူပြားသုံးတဲ့အိမ်အောင်စု44ရာခိုင်နှုန်းရှိရာက2019မှာတော့80ရာခိုင်နှုန်းအထိတိုးပွားလာပါတယ်။6တွေ့ပူအိုက်တဲ့ဒေသတွေမှာဝါထရံကိုအများဆုံးအသုံးပြုကြပါတယ်။
ကျေးလက်ပညာရေးလေတိုးတက်လာပါတယ်အလဲရန်ကြောင်းတက်သူဥယျာဉ်20ရာခိုင်နှုန်းတိုးပွားလာလို့အိမ်အောင်စုအခြေအနေကောင်းလာတယ်လို့ပြောနိုင်ပါတယ်အသက်15နှစ်အထက်အလုပ်လုပ်နိုင်သူဥယျာဉ်35သားမှာအမျိုးသမီးက54ရာခိုင်နှုန်းပါဝင်ပါတယ်မြို့နယ်လူဦးရေမှာအလုပ်လုပ်တဲ့အမျိုးသမီးများပြားလာပါတယ်အမျိုးသမီးဥယျာဉ်မှာ52ရာခိုင်နှုန်းအလုပ်လုပ်ကြပြီးအမျိုးသားဥယျာဉ်မှာတော့90ရာခိုင်နှုန်းအလုပ်လုပ်ကြပါတယ်ပြည်သူတွေအများဆုံးလုပ်လို့ရှိတဲ့စိုက်ပျိုးရေး၊မွေးမြူရေး၊တစ်တောစားတဲ့လုပ်ငန်းတွေမှာလုပ်ကင်သူဥယျာဉ်ယော့နေလာပြီးစောက်လုပ်ရင်းနဲ့ကုန်ထုတ်လုပ်ငန်းမှာအလုပ်သမားဥယျာဉ်တိုးပွားလာပါတယ်။2005မှာစိုက်ပျိုးရေးလုပ်သူ60ရာခိုင်နှုန်းရှိရာက2019မှာ50ရာခိုင်နှုန်းအထိကျဆင်းလာပါတယ်။ဝန်ဆောင်လုပ်ငန်းမှာပါဝင်သူဥယျာဉ်ကတော့30ရာခိုင်နှုန်းဝန်းကျင်မှာတည်ရှိနေတယ်လို့ဆိုပါတယ်။ရွေရောက်သူတွေမှာအရေးအပတ်အတွက်အသုံးလုံးကျေသူ90ရာခိုင်နှုန်းရှိပေမဲ့ပြည်နယ်နဲ့တိုင်းအစ်စ်မှာ80ရာခိုင်နှုန်းလောက်သာရှိပါသေးတယ်။ကရင်ပြည်နယ်မှာစာတပ်သူ90ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာ65ရာခိုင်နှုန်းသာရှိကြောင်းကမ္ဘာ့ဘာအုပ်စုရဲ့နေထိုင်မှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ပါစင်မြမရေး30ချက်အစည်းအဝေးကိုဥအောင်ခင်ကအစည်းအဝေးတင်ဆက်ပြီးတော့ကိုညံဝင်းအောင်ကကုညီအားဖြင့်တင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတစ်ခါတော့နယ်စပ်ဒေသတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစည်းအဝေးကိုတင်ဆက်မှာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့ထိုင်းခြေဆိုင်သတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတက်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖခန်မြို့နယ်ကြောက်စိမ့်မော့အတွင်းနွန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးခန့်ပျောက်ဆုံးနေပါတယ်ရခိုင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပစ်ခတ်မှုတွေရက်စဲပြီးတွဲဆောင်ဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့စီ300နီးပါးကတောင်းဆိုခဲ့တယ်ဆိုတာနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းချမ်းရေးတိစောက်တဲ့နှစ်30ပြည့်အခမ်းအနားကျင်းပခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဖားကတ်မြို့နယ်မော်ဝမ်းကလေးကျေးရွာအနီးကြောက်စိမ့်မော်အတွင်းနှွန်ကန်ကြိုးပေါက်မှုကြောင့်လူဦးရေ100နီးပါးပျောက်ဆုံးနေတယ်လို့ဖားကတ်အခြေစိုက် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။ဧပြီလ22ရက်နေ့မှာဖားကတ်မြို့နယ်မော်ဝမ်းကလေးနယ်မြေအတွင်းနှွန်ကန်ကြိုးပေါက်ခဲ့ပြီးဧပြီလ23ရက်နေ့ကရှာဖွေရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာရုပ်အလောင်း3လောင်းရရှိပြီလို့ဖားကတ်အခြေစိုက် Greenland အဖွဲ့တာဝန်ခံဦးနောင်လကပြောပါတယ်ကုမ္ပဏီများရဲ့စီးပင်းပေးချက်အရပျောက်ဆုံးနေသူ100နီးပါးရှိတယ်ဆိုပေမဲ့မျက်မြင်ဒေတာခန့်များရဲ့ပြောပြချက်အရကတော့လူဦးရေ300နီးပါးပျောက်ဆုံးနေတယ်လို့ဦးနောင်လကပြောပါတယ်ဖက်ကတ်မြို့မော်ဝမ်းရက်ွက်မော်ဝမ်းကလေးချေးရွာအနီးနှွန်ကန်ကျိုးပေါက်မှုကြောင့်မြန်မာသူရကုမ္ပဏီကဝန်ထမ်း28ဦးဘက်ခိုး7စီးမြေတယ်ရင်10စီးမြေတူးဆက်5စီးနဲ့ရွှေနကား9កောင်ကုမ္ပဏီကဝန်ထမ်း26ဦးဘက်ခိုး5စီးမြေတယ်ကိုစီရွှွ့နှုံများအတွင်နှိမ့်မြုပ်ပျောက်ဆုံးလျက်ရှိပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနကဧပြီလ23ရက်နေ့ကထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်စည်ရေးပဋိပက္ခတွင်အရသားတွေထိခိုက်ဒေဆိုးနေတာတွေရှောင်းမွေနဲ့ဘုရားပထိုးတွေပျက်စီးနေတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရအသက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုတွေရပ်စွဲပြီးတွေ့ဆုံဆွေးနွေးသွားဖို့ရခိုင်လူမှုဖွဲ့စည်း300နီးပါးကတောင်းဆိုလိုက်ပါတယ်။ဒီကြေညာချက်ကိုဧပြီလ22ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ပြည်ပခန့်ဟာစစ်ရေးရအဖြေရှာနိုင်မှာမဟုတ်တဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှာဖို့စစ်ဘေးဒုက္ခတွေတွေရိခါဖူလုံပြီးလူသိခါနဲ့ညီလုံခြုံစွာသွားလာနေထိုင်နိုင်ဖို့အစိုးရကမြန်ဆွန်းကူညီပေးဖို့ရှေးဟောင်းရင်ကျေးမှုအမွေနဲ့စုံနဲ့သတ္တနိကစောက်အုံတွေမှာစကန်းချနေထိုင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့ကျေးရွာနီးမှာတပ်စခန်းချနေထိုင်ခြင်းမိုင်းတောင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့အချက်တွေပါဝင်အချက်၅ချက်ကိုတောင်းဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်ပွားနေတာခုကလေးလခန့်ကြာမြင့်နေပြီဖြစ်တဲ့အတွက်အရသာတိုက်စုံမှုနဲ့ထိခိုက်တန်ရရမှုတွေအများပြားရှိနေပြီးလူနေအိမ်နဲ့သာသနိကဆောက်အုံပျက်စီးမှုတွေလည်းရှိနေပါတယ်
တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာဧပြီလ23ရက်နေ့နနက်ပိုင်းကအသက်63နှစ်အရွယ်အမျိုးသမီးတဦးကမြေမြုပ်မိုင်းနင်းမိမှုဖြစ်ပွားခဲ့ပြီးဘယ်ဘက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါရတယ်။အလဲစခန်းကျေးရွာအနီးတဝိုက်မှာဆိုရင်ပြီးခဲ့တဲ့2018အောက်တိုဘာလကနေစပြီးတော့ဒေသခံတွေလုတ်ကင်စားတောက်နေကြတဲ့ဥယျင်ခြံတွေဒေသခံတို့သွာလာနေတဲ့လမ်းတွေမှာမြေမြုပ်မိုင်းနင်းမိတာခုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးလူတူထိခိုက်ဒဏ်ရာရှိမှုလည်းရှိခဲ့ပါတယ်။မြေမြုပ်မိုင်းတွေနင်းမိတဲ့နေရာတိတဟာကရင်မျိုးသားစီယုံ KNU တပ်ဖွဲ့ကနေတရားမဝင်တစ်ထုတ်နေတဲ့နေရာဖြစ်ပြီးမွန်ပြည်သက်ပါတီတို့နဲ့အငင်းပွားမှုဖြစ်ပွားနေတဲ့နေရာဒေသဖြစ်တယ်လို့လည်းမွန်ပြည်သက်ပါတီကပြောပါတယ်။ KNU တဝဲခရိုင်ကတာဝန်ရှိသူတွေကတော့မိုင်းထောင်တဲ့ကိစ္စဟာ၎င်းတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါတယ်။
ဝမ်ဟိုင်းမှာကျင်းပတဲ့ SSPP SSC မြောက်ပိုင်းချမ်းပြည်တပ်မတော်တည်ဆောင်ခြင်း95နှစ်မြောက်ဆိမ်မခန္ဓာမှာတိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းတပ်နှစ်ဖက်တပ်ဆုပ်ထားပြီးဖြစ်ကြောင်း SSPP ဘက်ကပြောဆိုပါရယ်ဒီဘောမျိုးနဲ့နာမခေါ်အုပ်စုမှာ၄ငါးလကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလုံးဝရပ်တန့်နိုင်ရေးအတွက် SSPP အနေနဲ့ဧပြီလ19ရက်နေ့ကတည်းကတပ်ဆုပ်ခွာခဲ့ပါရယ် RCS တပ်တွေကလည်းဧပြီလ24ရက်နေ့ထိတပ်ဆုပ်ခွာနေစေဖြစ်ကြောင်းအခမ်းအနားမှာ SSPP ပြောခွေရဒုတိယဗိုလ်မှူးကြီးဆိုင်းစုကပြောပါရယ်အဲ့ဒီဒေတာမှာကုနစ်ဆန်းပိုင်းကရှမ်းတပ်နှစ်ဖက်အပြင်းထန်တိုက်ပွဲဖြစ်ပွားမှုကြောင့်ဒေတာခန့်လူစုထောင်ချီနေရကနေစွန့်ခွာထွက်ပြေးခဲ့ရပါတယ
်။ချင်းပြည်နယ်တောင်ပိုင်းမတူပီခရိုင်ရုံးတီစောက်မဲ့မြေနေရအငင်းပွားမှုဟာဆက်လက်ဖြစ်ပွားနေပြီးတော့ဒေတာခန့်ပြည်သူလူထု 3,000 ကျော်ဟာဧပြီလ18ရက်နေ့ကစီတန်းလက်လယ်ဆာနာထုတ်ဖော်ခဲ့ကြပါတယ်။မတူပီခရိုင်ရုံးတီစောက်မဲ့နေရနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်ရမီရဖရက်ွက်အုပ်ချုပ်ရေးမှုနဲ့စီပင်ဌာနတို့ကနေရွေးချယ်ဆုံးဖြတ်ထားတဲ့အတိုင်းမြို့တွင်းစီပင် area မှာတီစောက်ပေးဖို့ချင်းပြည်နယ်အစိုးရထံတင်ပြတောင်းဆိုခဲ့ကြတာပါဒါပေမဲ့မြို့ပေါ်စီပင် area အတွင်းတိစောက်ဖို့မြေနေရာမလုံလောက်မှုပညာရှင်တို့ရဲ့ကွင်းစင်းစစ်ဆေးမှုအရဆိုပြီးချင်းပြည်နယ်အစိုးရကမတူပီမြို့နဲ့ကိုမိုင်ခန့်အကွာဖနိုင်ငလိုင်ကျေးရွာဘက်မှာတိစောက်ဖို့စီစဉ်နေတာကိုမကျေနပ်တာကြောင့်ဆာနာထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းကြမ်းရေးတိဆောက်တဲ့နှစ်30ပြည့်အခမ်းအနားကိုဧပြီလ18ရက်နေ့ကပန်ဆန်းဌာနချုပ်မှာကျင်းပခဲ့ပါတယ်ဝါအဖွဲ့အနေနဲ့ကိုလူမျိုးကိုကာကွယ်ဖို့တိုက်ရင်အားတိဆောက်ထားတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုအမီကစူးစီးထားပြီးနိုင်ကွင်ကတင်ဆက်ပေးထားပါတယ်
UWSB UWSA ဝါတရဲ့နိုင်ငံတကာနိုင်ငံမှာတမတော်တစ်ခုပဲရှိရမယ်ဆိုတဲ့အစိုးရတမတော်ရဲ့ပြောဆိုထုတ်ပြန်ထားမှုနဲ့ပတ်သက်ပြီး18ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ UWSB ပြင်ပဆက်ဆံရေးဌာနမှဦးကျောက်ကိုအန်းကပြောဆိုတာကိုအူအမြင့်ကအခုလိုပါရပြန်ပေးခဲ့ပါတယ
်ဗိုလ်ချုပ်မှုကြီးပြောခဲ့တဲ့စကားဟာတနိုင်ငံဟာတမတော်တစ်ခုပဲရှိစေရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်နားလေတယ်ဖြစ်လဲဖြစ်တင်တယ်ဒါမှမဟုတ်ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင့်တိုင်းရင်းသားရဲ့ပြဒနာကြောင့်တိုက်အင်အားမရှိတဲ့နေမင်းမှာသူတိုက်ရင်သားပေါ့နော်တိုက်အင်အားမရှိတဲ့တိုက်ရင်သားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုက်ရင်သားထဲမှာဟုတ်လက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြီးလေလို့ရှိရင်ဒုတုကတိုက်ခံရဒုတုရဲ့အမခံချက်မရှိတော့ဒုတုရဲ့ပြည်သူလူထုရဲ့အမခံချက်မရှိတော့ဘူးကျွန်တော်တို့တပ်ကိုတိဆောက်ထားတာတော့ကျွန်တော်တို့ကိုလူထုကိုကိုကာကွယ်နိုင်ဖို့ကိုလူမျိုးကိုကိုကာကွယ်နိုင်ဖို့ဆောင်ဆောင်နိုင်ဖို့ကျွန်တော်တို့တပ်တည်ထောင်ထားတယ်တီတကိုတီထောင်ထားတော့ကျွန်တော်တို့အစုရကိုတိုက်မှာမဟုတ်ဘူး
UWSP UWSA ရဲ့တိုင်ရမှာ3000ခွဲကရှိနေပြီတိုင်းသားတော်လှန်ရေးဖွဲ့စည်းတွေထဲမှာအင်အားတောက်သင်းဆုံးလက်နက်ကန်ဖွဲ့စည်းဖြစ်တယ်လို့ခန့်မှန်းထားကြပြီးဝတ်သေးတာတွင်လူဦးရေ6000ကျော်နေထိုင်နေပါတယ်1989ခုနှစ်မှာဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးတော့အစုရနဲ့ငြိမ်းချမ်းရေးရယူခဲ့တာနှစ်30ပြည့်ခဲ့ခြင်းလည်းဖြစ်ပါတယ်ဝတ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဖွံ့ဖြိုးတိုးတက်မှုပြောင်းလဲမှုလက်နက်အင်အားရှင်တွေဟာတိုင်းဒါတိုင်းအားကြလောက်တဲ့အခြေအနေဖြစ်နေတယ်လို့မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
။ဘုရားမှာသူတို့ရထားတဲ့အခွင့်အရေးကကြည့်ရတာဖက်ဒရယ်ထက်တောင်နည်းနည်းပိုတော့ဗောနော်ကွန်ဖက်ဒရေးရှင်းသဘောအစ်စ်မျိုးတိဖြစ်နေတော့ဟိုတခြားအဖွဲ့တွေကလည်းဒီလိုနဲ့အခြေအနေမျိုးကိုတောင်းချင်တာဗောလေ။
တိုင်းဒါတွေနှစ်ပေါင်း80ကျော်တောင်းဆိုလာခဲ့ကြတဲ့ကိုကျမကိုပန်သီးခွေကိုပန်ပြားထန်းခွေဓာတ်တူရေးအတွက်အလေးထားပြုပြင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့နိုင်ငံရေးလှိမ့်လာတုံ့တတ်သူဥမမောင်စုကပြောပါတယ်
။တကယ်တမ်းလိုအပ်တာကတော့အခြေခံဥပဒေမှာတိုင်းဒါခွေရေးတွေနဲ့ပတ်သက်တဲ့ဓာတ်တူရေးပြဿနာ၊ကိုပန်အုပ်ချုပ်ခွင့်ပြဿနာ၊ကိုပန်ပြားထန်းခွေပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်အလေးနဲ့စဉ်းစားပြီးတော့ပြုပြင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်တော့ဒီအချက်တည်းကိုကျော်လွန်နိုင်နိုင်မယ်လို့ထင်ပါတယ်။
ပန်စံကောပန်ခမ်းမှာကျင်းပခဲ့တဲ့နှစ်30ပြည့်ငင်းချမ်းရေးခန်းနာမှာမောင်းသူမဲ့လေရင်တွေလေရင်ပြည့်အမြောက်ကြီးတွေဝင်းရင်ပြည့်ဒုံးကြီးတွေလက်ဖြောက်သနတ်သမားတွေအမြောက်သားတွေအမျိုးသမီးစစ်တီတွေနဲ့ဝါတတ8000နီးပါးခန့်ခြေသက်ပါဝင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့မူပြည်နယ်အတွင်းလယ်ယာစိုက်ခင်းတွေကိုဆိုးရွားစွာဖျက်ဆီးနေတဲ့ခရုနှိမ်နေရင်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့တင်ပြချက်နဲ့ဆက်လင်ပြီးတော့မူပြည်နယ်ဝင်းကြီးချုပ်ရဲ့ဖြေကြားချက်အပေါ်ဝေဖန်မှုတွေတိုးပွားနေပါတယ်စားသုံးလို့မသင့်တော်သလိုပေါက်ပွားမှုနှုံမြန်ဆန်တဲ့စပားဖြက်ခူကိုထိမ့်သိမ့်လို့မရလောက်အောင်ဖြစ်ပွားနေတယ်လို့လည်းဒေသခံတွေကပြောပါတယ်မိကလျာမုံကစူးစီးတင်ဆက်ပေးထားပါတယ
်မွန်ပြည်နယ်ဘီနေမြို့နယ်လေယာစိုက်ပျိုးတောင်တွေနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံတဲ့ပွဲတစ်ခုမှာစပားဖြက်ခူတွေစပားခင်းနဲ့ဝင်ရောက်ဖျက်ဆီးနေတာနဲ့ပတ်သက်ပြီးမွန်ပြည်နယ်ဝန်ကြီးချုပ်ဖြေကြားခဲ့တဲ့ပုံမှာလူမှုကွန်ရက်စာမျက်နှာတွေမှာဝေဖန်မှုတွေဖြစ်ခဲ့ပါတယ်ဒီလိုခွေယူတွေဖြက်စီးနေတာကိုလူဝင်အသုံးပြီးစုပေါင်းဖြက်စီးဖို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ်
။ဒီကသူများဒီမှာသူများနိုင်ငံမှာကြောင်းစားနေတာဖတ်ဆန်ရရတယ်ဒီ။အဲ့ဒီယူကမင်းအကောင်လုံးဖမ်းပြီးတော့ချိန်ပြီးတော့ထုတ်ပြီးတော့အဲ့ဒီမှာဒီဝဲခဲလာကြည့်ရောအကောင်လုံးဝါးသားမိမရောခလီရောအကောင်လုံးခေါ်ယူဖို့ပါမှာ။နိုင်ကနိုင်အိမ်ဘေးကမျိုးလိုပါပေါ့ခါပေါ့။
ခရုအရာကောင်တွေကိုလူတွေစားလို့မရတလို့ပောက်ဖွားမှုနှုံမြန်ဆန်ပြီးလွင်အားနဲ့ကောက်ယူလို့မဖြစ်နိုင်တဲ့အတွက်ဝန်ကြီးချုပ်ရဲ့အခုလိုပြောဆိုချက်ပေါ်မှာတောင်လူတွေကြားဝေဖန်စရာဖြစ်နေတယ်လို့လည်းဘီးလင်းမြို့နယ်ဆန်စပါးထင်းဥက္ကဋ္ဌဦးမြင့်ဦးကဆိုပါတယ်
အာတောင်သူတွေနဲ့ပဲတရားထိပ်ပြပြီးတော့ပြောတဲ့အနေအထားမှာတောင်သူတွေကတော့ဝေဘာနာဝန်ကြီးချုပ်ပြောတာနည်းနည်းကလေးကလားဆန်တယ်ဆိုတဲ့အနေအထားလေးအခရီးတော်တော့သူတို့တောင်သူတွေနဲ့တော့ထိန်းသိမ်းလို့သူတို့တုတ်တင်လို့မနိုင်တဲ့အနေအထားမျိုးတွေရှိတယ်အဲသူတို့တော့ဒီခရီးတွေတွေဆိုတော့ပိုးသက်သေးတယ်ပေါ့အားရတွေသုံးတယ်လူနဲ့လည်းသူတို့တပိုင်းနိုင်နိုင်ကတော့ကောက်တာပေါ့
ခရုတလုံးဥကထောင်းနဲ့ချီပြီးပေါက်နေပြီးတနှစ်ပတ်လုံးပေါက်နေတဲ့အတွက်မိုးစပါးရောနှွေစပါးပါပျက်စီးနေပြီလို့လည်းသူကဆက်ပြောသွားပါတယ်
ဒီဖီယူကပေါ့ဖောင်းတော့အများကြီးကတစ်နှစ်ပတ်လည်လုံးပမယ်ဖီယူကအောင်ထောင်းနန်းနဲ့ချီပြီးသူ့ကပေါ့တယ်ဆိုတော့အဲ့ဒီကပေါ့တာတွေကအကုန်လုံးအကောင့်ဖြစ်တယ်လေတဲ့မှာသူတို့ဘလို့မောက်ထိမ့်သိမ်းလို့မရနေမှာ
2008ခုနှစ်နာဂစ်ဆိုင်ကလုံးမောက်နိုင်တက်ခဲ့ပြီးနောက်ပိုင်းတွဲရှိလာလို့မွန်ပြည်နယ်တွင်းမှာတော့ဒီစဘာဖြက်ခရုကိုနာဂစ်ခရုလို့ခေါ်ဆိုနေကြပါတယ်မွန်ပြည်နယ်အေရဝတီတိုင်းဒေသကြီးအတွင်းဒီစဘာဖြက်ခရုကြောင့်စဘာပျက်စီးမှုများပြားလာပေမဲ့နှိမ်နင်းရေးအပိုင်းမှာတော့အကူအညီရယူမှုအားနည်းနေတဲ့အတွက်တောင်သူလယ်သမားတွေအတွက်နှစ်နာမှုတွေလည်းရှိနေပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ကချင်ပြည်နယ်ဖားကံမြို့နယ်ကြောက်စိမ့်မော်အတွင်းနှုံကန်ကြိုးပေါက်မှုကြောင့်လူဦးရေ100နီးပါးခန့်ပျောက်ဆုံးနေတယ်လို့ဖားကံအခြေစိုက်တပါဝတ်ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါရယ်ရခိုင်ပြည်နယ်အတွင်းစီရေပဋိပက္ခတွေရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေအကြားပစ်ခတ်မှုတွေရပ်ဆဲပြီးတွေ့ဆုံဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့အစည်း300နီးပါးကတောင်းဆိုလိုက်ပါရယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တော်ရရှိတွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တော်ရရှိတွေအနေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ bummies@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-381-555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-381-555ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လုံးကတလဲချင်ညာပြီးမှဖြစ်ပါတယ
်။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်အရွေးခံမဲ့အကြောင်းသူသမ္မတဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုသမ္မတလောင်းနေဖြစ်တဲ့ရွေးချယ်ခွင့်ရရေးဂျိုးဘိုင်ဒန်နေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်အများပြားရှိနေတဲ့အထက်မှာဒလဝဲပြည်နယ်ဝါရင်ထက်လွတ်တော်အမှတ်လည်းဖြစ်အရင်သမ္မတဘရက်ကိုဘာမှလက်ထက်မှာသူသမ္မတအဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ဘိုင်ဒန်ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုတိတ်ဆုံးရောက်ခဲ့တာပါ။သမ္မတလောင်းဖြစ်ရွေးကောက်မှုသူသမ္မတဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်ထက်မှာတော့အမေရိကန်ပြည်အောင်စုရဲ့အခြေခံစံတမ်းမှုတွေနဲ့ကမ္ဘာလည်းမှာရည်တည်ချက်တွေဟာ NDA နဲ့ကြုံနေရတဲ့အခြေအနေတွေကြောင့်ယူကောက်ဘက်မှဝင်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတန်ဝန်းကလွန်ကျွေးအာမခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံအရှေ့ပြားဒေသဗလာဒီဗော့စတော့စစ်ကဲမြို့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဒီကနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကသတင်းတောက်တွေကိုပြောဆိုရမှာတော့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါ။ပြန်လည်အကျိုးစီးပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်တဆင်ချင်းဆောင်ရွက်သွားနိုင်တဲ့အကြောင်းလည်းရုရှားသမ္မတကအစိုးရဘက်တက်စတင်တာနာကိုပြောဆိုခဲ့တာဖြစ်ပါတယ်။တွင်လင်ငါနိုင်ငံမှာနောက်ထပ်တက်ခတ်မှုတွေကျင်းပနိုင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ရှေ့လာမဲ့သတင်းပတ်တွေအတွင်းအများပြည်သူသွားလာတဲ့နေရာတွေကိုရှောင်ရှားကြဖို့ကိုလံပိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတတိပေးလိုက်ပါတယ်။သရူရီယာထားပြီးနေထိုင်ကြဖို့လူစုလိုက်ပြုံးလဲရှိတဲ့နေရာတွေကိုရှောင်ကျဉ်ကြဖို့ဒီနေ့ပဲအမေရိကန်တန်ယုံက Twitter လူမှုကွန်ရက်ကနေတတိပေးလိုက်တာဖြစ်ပါတယ်။ဒီနေ့ကနေ့တုန်းက Easter ပေါ်တော့အတွင်းလူပေါင်း350ကျော်သေဆုံးခဲ့တဲ့အထူးခံဘုံးကွဲတက်ခတ်မှုတွေကြုံခဲ့ရပြီးတဲ့နောက်မှာပဲအမေရိကန်တန်ယုံရဲ့တိပိကျဒီကနေ့ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းကညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius ဂျန်နာဖြစ်ပါတယ်။ View American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25/32/51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.